မြန်မာဒီမိုကရေစီအဖွဲ့ချုပ်ပေါ်ကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမျိုးသားနယ်တော်ကိုယ်စားလှယ်ဦးလာဆွေကအင်တာဗျူးတစ်ခုမှာပုတ်ခတ်ဝေဖန်ပြောကြားခဲ့တာနဲ့ပတ်သက်လို့သူ့ကို NLD ပါတီကတရားစွဲဖို့စတင်ပြင်ဆင်နေပါပြီ။ NLD ပါတီပြောဝင်ရှိသူဗဟိုလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကအတည်ပြုပါရယ်
။ဟုတ်ကဲ့ကျွန်တော်ပြင်ဆင်နေပါတယ်။ပြည်စုံတဲ့ခါကျရင်ကျွန်တော်ပြင်ပါမယ်
။ပြည်တွင်းမီဒီယာတစ်ခုနဲ့အင်တာဗျူးမှာအမျိုးသားနယ်တော်ကိုယ်စားလှယ်ဦးလာဆွေက NLD ပါတီမှာဒေါက်ဆန်းစုကြည်ကလွှဲရင်ကျန်တဲ့ကောင်တွေတကောင်းမှအသုံးမချဘူးလို့ပြောခဲ့တာနဲ့အဖွဲ့ချုပ်ကိုဒီရှုပ်ပါတီလို့ခေါ်ဝေါ်သုံးဆွဲခဲ့တဲ့ပုံမှာအဖွဲ့ချုပ်ကတရားစွဲဖို့ပြင်ဆင်နေတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းထိန်ကပြောပါတယ်။ဦးလာဆွေရဲ့ပြောဆိုမှုတွေဟာအဖွဲ့ချုပ်ရဲ့ဂုဏ်သိက္ခာကိုထိပါးစေတဲ့အတွက်ပါတီဘက်ကတရားစွဲဖို့ပြင်ဆင်နေတာဖြစ်တဲ့အပြင်သူတို့ဘက်ကတရားစွဲဖို့အသေးချာပြင်ဆင်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်
။ကျွန်တော်တို့ဤကကျွန်တော်လူကြီးချင်းတိုင်ပေးတဲ့ခါဒီသူ့တော့တရားစွဲမှာဖြစ်မယ်လို့အိုင်ဒီယာရရတယ်။ဒါပေမဲ့သူကတော့ကိုယ်စားဖြစ်တဲ့ကြောင့်သူ့တရားတရားစွဲရရန်လာလို့လို့မရဘူး။ပြတ်တော့ဥဒ္ဓရာကြီးတင်ပြရမယ်။ဥဒ္ဓရာကနေပြီးတော့သဘောပေါက်ပြီဆိုတော့မှသူ့ရဲ့သဘောပေါက်ပြီဆိုတော့မှတရားစွဲရမှာ။အဲ့ဒီဒီကရှိတယ်။အနောက်တစ်ခုအခုဒီနေ့ကျန်တယ်မှာတွေ့တာကျွန်တော်အပြေမှုဦးညာဝင်းကဥဒ္ဓရာစီကိုတရားစွဲဖို့အတွက်စာပေါ်ပေါ်စာနဲ့ပြည်တော့ကိစ္စတီတီလို့ကျန်တဲ့ခုကဖလှယ်ရတယ်။ဆိုတော့ဒီဝါဒီရနေတကယ်ကြည့်ရမယ်ဘောပေါ့ပြီးတော့ဗာလဲဆိုလို့ရှိရင်သွတ်တော်ဥဒ္ဓရာစီတင်ပြရတော့မယ်။
လက်ရှိအနာရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မြေသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကတော့လွှတ်တော်ကိုယ်စားလှယ်တယောက်ကိုတရားစွဲတဲ့နေရာမှာလွှတ်တော်ဥက္ကဋ္ဌတွေကခွင့်ပြုမှတရားစွဲလို့ရမယ်ဆိုတဲ့အချက်ရှိတာကြောင့်သူ့ကိုတရားစွဲဖို့အဖွဲ့ချုပ်ကပြင်ဆင်နေပေမဲ့သူ့အနေနဲ့အဲ့ဒီပုံမှာတစုံတရာပြင်ဆင်ထားတာမျိုးမရှိဘူးလို့ဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုသူဝေဖန်ပြောဆိုခဲ့တာနဲ့ပတ်သက်လို့ပြည်ခံပြိုးပါတီခေါင်းဆောင်ပိုင်းတွေကနောက်ပိုင်းဒါမျိုးမပြောဖို့သူ့ကိုပြောဆိုခဲ့တယ်လို့လည်းဦးလာဆွေကပြန်ပြောပြပါတယ
်ကျွန်တော်တို့ခုလူကြီးတွေကတမာထားတယ်ဟို NLD ကိုဟိုပေါ့လေအဲ့ဒီပြောတာတွေမပြောပါနဲ့လို့ဟိုမှားထားတယ်ဗျမှားထားတဲ့တကြောင်ကျွန်တော်က NLD ကိုမပြောပါဘူးအဲဒီအရှိရှောက်လည်းမပြောတော့ဘူးမပြောတော့ဘူးဆိုတာကသူတို့ပြောတာများလုံးလို့ဒါလည်းကျွန်တော်ကပြန်ပြောတာလေကြီးရလည်းမှားထားတယ်ပြင် NLD ကိုဘာမှမပြောပါနဲ့ကွာသူတို့ပြောနေတာပြောငိမ့်ခံနေလိုက်လို့ပြောတယ်ဒီအခြေခံဥပဒေပြင်မတရားကူဖွဲ့တော့ကလေအဲ့ဒီလူတွေကတဲ့နံပါတ်၁ကအပြောင်းလဲကိုဟန်တာပြုလို့တော့စိတ်ဓာတ်အခန့်ရှိသူတွေတဲ့ဒိဋ္ဌိဝိလာပဝိဇာဝိလာပစိတ်တဝိလာပအယူမအမြင်မအတွေ့အမှားတပါးတွေဆိုပြီးကျွန်တော်တို့ဆွဆွဲတယ်ဗျအဲဆွဆွဲတယ်နောက်တစ်ခါဘောတမရဖြစ်ဖို့နေရာပေးလိုက်ပါလေလက်သုံးစာလူတို့အာနာယအပင်အပင်ဆိုပြီးကျွန်တော်တို့ဒီလိုပြောတယ်ဗျနောက်တစ်ခါ၁၀ရက်၂လမှာပါပြောလဲဆိုတော့2030ရွေးကောက်ပွဲမှာတဲ့အကြီးစားပူကြီးဟောင်းများခေါင်းဆောင်တဲ့ဒီထိုင်မျိုးပါတီကအပြတ်တနိုင်ငယ်ချင်းဟာလွတ်လပ်ပြီးတော့တရားမျှတမှုရှိမရှိဆိုတာလဲပြင်းမှာဆင်သွားတယ်လို့ချေရှားခဲ့တယ်ဆိုပြီးတော့ဒါပြည်သူ့လွတ်တော်ကိုယ်စားလှယ်တူကပြောတယ်ပြောတဲ့ခါကျကျွန်တော်ကအဲဆိုလိုတာအခု2030မှာလိန်ပြီးတော့ကျွန်တော်မဲလိန်ပြီးတော့ရောက်လာတယ်ပေါ့ဗျာအဲ့တော့အဲ့ဒီမနောက်တည်းမှာမဲလိန်ပြီးရောက်လာအခုလွတ်တော်ဥက္ကဋ္ဌတွေရောသမ္မတတွေရောဒါတွေကိုပြောတာနဲ့အလူတူပဲဗျာနော်ဒါလည်းကျွန်တော်ငိမ့်ခံနေခဲ့ကြတာပေါ့နော
်အမေရိကန်ပြည်ထောင်စတဲ့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာနိုင်ငံရေးသမားတွေတယောက်နဲ့တယောက်ကြားနိုင်ငံရေးပါတီတစ်ခုနဲ့တစ်ခုကြားအပြန်အလှန်ပြစ်တင်ဝေဖန်ပြောဆိုမှုတွေရှိပါတယ်မြန်မာနိုင်ငံမှာတော့အခုလိုအင်အားကြီးပါတီတစ်ခုကြားတရားစွဲဖို့အထိဖြစ်လာတာဟာတစ်ဖက်နဲ့တစ်ဖက်လက်ခံတိုင်းတာရှုမြင်ပုံမှာမူတည်တယ်လို့လည်းပြည်တွင်းကဝိုင်းရဲ့သတင်းစာဆရာတူဖြစ်တဲ့ဦးစီတော်အမင်းကအခုလိုသုံးသပ်ပြောဆိုပါတယ
်တစ်ဖက်နဲ့တစ်ဖက်နောက်ပြီးတော့နိုင်ငံရေးသမားတယောက်နဲ့တယောက်ခံယူပုံချင်းမတူကြဘူးအဲ့ဒါအဲတချို့တွေကြတော့ဟုတ်တယ်ဒါကိုယ်လည်းပြောမှာပဲသူလည်းပြောပါစေဆိုပြီးတော့မှအဲ့လိုသဘောထားတာရှိတယ်လို့မျိုးဟိုတည်တဲ့ဥပဒေကိုကျော်ပြီးတော့မလုံနဲ့ပေါ့နော်အဲအဲ့ဒီလိုမျိုးနဲ့တရားစွဲတဲ့ဆိုတာလေသူတို့ကဥပဒေရဲ့ဟိုဟာကိုဘာလဲခံယူတဲ့သဘောပဲလေသူတို့အပြစ်ပြောစရာမရှိပါဘူး NLD ကိုလည်းအပြစ်ပြောစရာမရှိဘူးဦးလာစီတို့ဘက်ကလည်းအပြစ်ပြောစရာမရှိဘူးဒါတစ်ဖက်ကလည်းသူပြောရေးဆိုခွင့်ရှိလို့ပြောတယ်တစ်ဖက်ကလည်းတရားဥပဒေကြောင်းရဒါတရားလုပ်ပိုင်ခွင့်ရှိတယ်လေဒါဘယ်နိုင်ငံသားမဆိုပေါ့
ဒီကံမျိုးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုတော်နာယကလည်းဖြစ်တဲ့သူတို့ဥရွှေမန်းကတော့နှစ်ပါတီအကြအခုလိုဖြစ်တာဟာပါတီဝင်တွေအကြစကားပြောဆိုပုံလွဲမလာတာကြောင့်ဖြစ်ပြီးတော့ပါတီဥက္ကဋ္ဌတွေကြာမျက်နှာပူစရာဖြစ်ရတယ်လို့လည်းနေပြည်တော်မှာသတင်းသမားတွေနဲ့မတ်လအတွင်းတွေ့ဆုံမှုတစ်ခုမှာပြောဆိုခဲ့မှုပါတယ်ခင်ဗျာ